ာရှိတဲ့မနေ့ခင်းမှာသောရရှင်နေဘေးအန္တရာယ်အတွက်တွေ့ကင်းဝေးကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇူလိုင်လ31ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအော်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျမနင်္ဂလာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရတားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။အမေရိကန်ကဖိလစ်ပိုင်နိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးသုံးသန်းပေးအပ်လိုတန်းခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအီရတ်မြို့ကကုလသမဂ္ဂရုံးဝန်ထဲဒီတောက်ချာနေကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်တိုက်စုံးနေရရရရှိခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လရှိလာပါပြီ။ဒီလိုအခြေအနေမှာဂျန်စီမျိုးဆက်တွေရဲ့အမြင်တွေကဘယ်လိုရှိပါသလဲ
။ဒီနောက်ဆုတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်နောက်တလန်ဆုတ်တာရှေ့ကနလန်တိုးကိုဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီဒေါ်လာရေးရှေ့ကိုရောက်လာတာလေ။သူတို့ပို့ဖိနေလို့ကိုကျွန်တော်တို့ရှေ့ကိုပို့ရောက်လာတာဖြစ်တယ
်။ဒီလိုသတင်းအနေနဲ့အတူကချင်ပြည်နယ်ကတိုက်ပွဲအခြေအနေမူဆယ်မြို့မှာလည်းမင်းညကလက်နက်ကြီးတွေပစ်ခတ်မှုရှိတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလူသမားတွေကိုဗစ်ကာကွယ်ဆေးထိုးခွင့်ရတဲ့အကြောင်းတွေကိုလည်းပြောပြအောင်ပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အယက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုလက်ဆဖြောက်ခံရမှုတွေရှိခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးတော့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရုံးကပြောဆိုလိုက်တာပါ
Since the military takeover nearly 6 months ago, the violence carried out by security forces has left at least 930.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်လုပ်ရတွေကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်အရတား930ထက်မနည်းတေဆုံးခဲ့ရပြီးတော့ချိခိုက်ဒဏ်ရာရသူတွေထောင်ချီရှိပါတယ်။ဒီလိုရက်တွေကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူဖို့လဲမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်ရေးမှူးချုပ်ရုံးရဲ့တွက်ဖက်ပြောခွင့်ရအဲဒီကန်နီကိုကပြောဆိုသွားတာပါမြန်မာစစ်အာဏာပိုင်တွေကတော့အများပြည်သူအသက်အိုးအိမ်စီးဆင်းကိုနောက်ရှက်တဲ့အကြမ်းဖက်တောင်းကျမ်းသူတွေအဖြစ်တုံ့တုံပြီးတော့နှိမ်နှင်းဖန်ဆီးနေကြောင်းဥပဒေနဲ့အညီအရေးယူနေကြောင်းတုံ့ပြန်ထားပါတယ်မြန်မာနိုင်ငံမှာဆယ်ပြော်လတရက်နေစစ်သက်ကအာဏာသိမ်းခဲ့တာ6လအနီးပါရှိလာပေမဲ့လို့စန့်ကျင်လှုပ်ရှားမှုတွေတန်းနဲ့ကိုင်ပဋိပက္ခတွေလည်းဆက်လက်ပေါ်ပေါက်နေတာပါနိုင်ငံရေးမတည်မငြိမ်အခြေအနေတွေကြားမှာပဲကိုဗစ်ကာယောဂါကူးစက်မှုတွေလည်းအဆိုးဆုံးအခြေအနေနဲ့ကြုံရရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းပိုင်းကစိုးရိမ်နေကြပါတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်နေ့နောက်ပိုင်းအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေကြောင်းနိုင်ငံအရှိတောင်ဘက်ပိုင်းမှာနေရစွန့်ခွာထွက်ပြေးနေရသူ38,000ကျော်အထိရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အဲ့ဒီထဲမှာမေလ22ရက်နေ့နောက်ပိုင်းအခြေအနေတင်းမာလာခဲ့တဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်တွေကဒေသခံ32,000ကျော်ပါဝင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုယုံ UNOCHA ရဲ့တောက်ချာနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့နယ်တဝိုက်မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတဲကယာယီခေလုံရေးစခန်းတရားကျော်မှာခိုလုံးနေကြတဲ့ပြည်သူ 18,000 ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော့2021ခုနှစ်ကစပြီးစစ်ဘေးရှောင်ဒုက္ခသည် 22,000 ကျော်ရှိနေပြီးယာယီခေလုံရေးစခန်း33ခုမှာနေထိုင်ရသူ 9,000 လောက်ရှိနေပါတယ်။ရခိုင်ပြည်နယ်မြို့နယ်အတော်များများမှာလည်းမိုးကြီးရေရှမ်းဖြစ်နေတဲ့အတွက်လူသေးဆုံးတာတွေလည်းရှိနေပြီးထောင်ထဲချီတဲ့ပြည်သူတွေဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့လည်း UNOCHA ရဲ့အစိုးရကစားမှဖော်ပြထားပါတယ်။2021ခုနှစ်နောက်ပိုင်းအကူအညီတွေအရေးကြီးလိုအပ်နေတဲ့အတွက်ပြည်သူနောက်ထပ်နှစ်တန်းအတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်အောင်ဒေါ်လာ109တန်းရန်ပုံငွေကောက်ခံနိုင်ဖို့အရေးပေါ်တုံ့ပြန်နိုင်ကြရေးချားဖြတ်အစီအစဉ်တစ်ခုကိုရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်ကနေမြန်မာနိုင်ငံအတွက်ဒေါ်လာ 286.5 တန်းတောင်းခံထားပြီးဇူလိုင်29ရက်နေ့အထိရန်ပုံငွေ42ရာခိုင်နှုန်းရရှိထားပါတယ်။ဒါပေမဲ့လည်းရန်ပုံငွေ90ကျော်လိုအပ်နေသေးတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
ကုလမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြန်ရအောင်ကုလသမဂ္ဂအလုံးစုံရေးကောင်စီကမြန်မာစစ်တပ်ကိုဖိအားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတစ်နှစ်တခြားပိုဆိုးလာပြီးတော့ငတ်မမှုနဲ့ရင်ဆိုင်နေရသူတွေတိုးလာနေတဲ့အတွက်အရေးယူဆောင်ရွက်မှုနည်းလေးလေးလှူသေးဆုံးမှုများလေးလေးဖြစ်နိုင်မယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ဂျက်ဖီဒယ်လာရန်တစ်ကကြတာပေးနေကသတိပေးထားတာပါ။စစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းစစ်တပ်ရဲ့ဆဲဆက်ကြမ်းကြုတ်မှုတွေကြောင့်တမကမအောင်မြင်တဲ့အုပ်ချုပ်ရေးအကျိုးဆက်အဖြစ်မြန်မာနိုင်ငံမှာကျန်းမာရေးဆိုင်ရာကပ်ဘေးကြီးနဲ့ကြုံနေရပြီလို့လည်းထောက်ပြခဲ့တာပါ။မြန်မာအရေးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့ပုံသဘောတူညီမှု9ရက်ကိုစစ်ကောင်စီကလေးစားလိုက်နာမှုမရှိဘူးလို့လည်းတယ်လာရန်ဒစ်ကပြောဆိုခဲ့ပါတယ်။ဧပြီလကောင်ပိုင်းလောက်မှာကျင်းပခဲ့တဲ့မြန်မာအရေးအာဆီယံအစည်းအဝေးကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကဟောင်ကောင်ဖီနစ်ကတင်းဌာနကိုမေးလာတော့ကအခုလိုပြောဆိုထားပါတယ်
။ဘူဝတ်တဲ့ဘောတူကကျွန်တော်တို့ဘုံတူတဲ့အကြောင်းရှိဘူး။နိုင်ငံရေးတည်ငြိမ်အကြမ်းဖက်မှုတည်ပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ဖို့ကျွန်တော်ပြောခဲ့တာ။
အာဆီယံအသင်းဖက်ကလည်းမြန်မာအချက်အလက်ကိုဖြည့်ရှင်းနိုင်ရင်ချမှတ်ထားတဲ့အဲ့ဒီပုံသဘောတူညီမှု9ရပ်ကိုအကောင့်အထည်ဖော်မှုနေကွေးလို့နဲ့ဆိုပြီးနိုင်ငံတကာနဲ့တက်ကြွလှုပ်ရှားသူတွေရဲ့ဝေဖန်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။ကိုဗစ်ကရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအတည်ပြုလူနာ 9,129 ယောက်သေဆုံးသူ390ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကတောက်ကြာနေမှာသတင်းထုတ်ပြန်ထားပါတယ်။တကွဲစမ်းသပ်စစ်ဆေးမှု 14,000 ကျော်ကိုစစ်ဆေးအတည်ပြုခဲ့တာလို့လည်းပြောပါတယ်။အခုနောက်ဆုံးကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကူးစက်သူအတည်ပြုလူနာ 29,460 ယောက်နဲ့သေဆုံးသူက 8,942 ယောက်ရှိပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်လာနေချိန်မှာပဲကူးစက်မြန်ဒယ်လ်တာမျိုးကွဲအပါအဝင်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်။ကုလသမဂ္ဂဆိုင်ရာဗီဒိန်တန်အမတ်ကြီးဘာဘရာဝုဒ်ဝတ်ကလည်းအချိန်မီမတားဆီးနိုင်ရင်မကြာမီတိုင်းပြည်မှာရှိတဲ့လူဦးရေတစ်ဝက်လောက်ရောဂါကူးစက်ခံနိုင်ရကြောင်းကြာတာပရိနေကသတိပေးခဲ့ပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့ဗီဒိန်တန်အမတ်ကြီးပြောဆိုသလောက်အခြေအနေမဆိုးနိုင်ဘူးလို့ VOA ကိုပြောထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဖိုင်းဒိုမီတာ24 kHz 12133ညာဖိုင်းဒိုမီတာ40 kHz 9633ညာဖိုင်းဒိုမီတာ57 kHz 9859နဲ့ဖိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံဟီရတ်မြို့ကကုလသမဂ္ဂရုံးဝန်ထက်ကိုတောက်ကြနေကရော့ကက်တွေတနတ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရုံးအဆောက်အဦအဖြစ်အမတ်အသားအထင်ရှားရှိနေတဲ့အဆောက်အဦရဲ့အဝင်ဝါကိုအစိုးရစန့်ကျင်သူတွေကပစ်ခတ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှဖော်ပြထားပါတယ်
။ The United Nations in the country condemned in the strongest terms today the attack on our main compound in Herat in which an Afghan
အာဖဂန်ပြည်တပ်ဖွဲ့ဝင်တူတေဆုံးပြီးတော့တခြားလူတွေလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဟီရတ်မြို့ကအဓိကရုံးဝင်းကိုတိုက်ခိုက်မှုအတွေ့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ်လို့ကုလသမဂ္ဂရုံးရဲ့တွဲဖက်ပြောခွင့်ရအေဒီကနီကိုကတောက်ကြတဲ့နယူးယောက်ရုံးချုပ်တွေမှာသတင်းထောက်တွေကိုပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံအခြေဆိုင်ကုလသမဂ္ဂအကူအညီပေးရေးလုပ်ငန်းတာဝန်ခံဒီဘိုရန်လေဝန်ကတော့ဝန်ထမ်းစီအရလို့ရအဖြစ်အပြင်းထန်ရှုံချလိုက်ပါတယ်တိဆုံးခဲ့သူရဲတပ်ဖွဲ့ရဲ့မိသားစုအတွေ့ဝန်ထမ်းကြောင့်လည်းဒဏ်ရာရသူတွေအများဆုံးပြတ်ကွင်းအောင်ဆန္ဒပြုပါတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့လူရက်ကပြောဆိုခဲ့တာပါဥပဒေအရကုလသမဂ္ဂအဆောက်အအုံနဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတတ်ခဲ့တဲ့လူရမျိုးကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာကြောင့်စစ်ရာဇဝမှုမြောက်နိုင်ကြောင်းလည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကတော့ဟီရတ်မြို့ကကုလသမဂ္ဂရုံးအတွက်အန္တရာယ်ရှိတဲ့ခြံချမှုဒုံစုံတရားရှိခဲ့ကြောင်း Twitter ကနေကြေညာထားပါတယ်
။အမေရိကန်ပြည်ထောင်စုကမိုဒါနာကိုဗစ်ကပ်ရောဂါကာကွယ်ဆေး3သန်းကိုဖိလစ်ပိုင်နိုင်ငံကိုပေးပို့လိုက်ကြောင်းသမ္မတ AB ကတောက်ကြာနေကပြောဆိုလိုက်ပါတယ်။တောက်ကြာနေကပေးပို့လိုက်တဲ့ဆေးတွေကဖိလစ်ပိုင်နိုင်ငံကိုရှေ့သတင်းပတ်အစောပိုင်းရောက်လိမ့်မယ်လို့လည်းအင်ဂျူတော်ပြောခွင့်ရသူကပြောပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိရေးကိုဗက်စ်အစီအစဉ်ကနေပေးအပ်ခဲ့တာလို့လည်းပြောပါတယ်။ ဖိလစ်ပိုင်နိုင်ငံကိုအကူအညီပေးတဲ့အစီအစဉ်ဟာဘာနှောင်ကျိုးမှမပါပဲကမ္ဘာတဝှမ်းလူထုကျန်းမာရေးရှုထောင့်အရာရောလုံခြုံရေးနဲ့သာယာဝါပြောရေးကိုပါရှေ့ရှုပြီးလုပ်ပေးသင့်တဲ့အတွက်ပေးအပ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ဖိလစ်ပိုင်ကိုအမေရိကန်ကကာကွယ်ဆေးလှူဒါန်းတဲ့အစီအစဉ်ဟာနိုင်ငံတနိုင်ငံချင်းအလိုက်ဝယ်ယူလှူဒါန်းမှုမှာအများဆုံးဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာလည်းရှိကျပါနေတဲ့အိုလံပစ်အားကစားပွဲမှာကိုဗစ် -19 ရောဂါကူးစက်မှုနည်းနေတဲ့များနဲ့အကောင်ဆုံးလုကိုင်းနေပေမဲ့လို့ပလုံးဝပုံမကူးနိုင်တဲ့အခြေအနေမျိုးဆိုတာမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဂျပန်နိုင်ငံနဲ့အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC ရောကလည်းပိုကူးစက်မှုနည်းအောင်အကောင်ဆုံးကြိုးပမ်းလုကိုင်းနေတယ်လို့ WHO ဘက်ကလည်းအိုလံပစ်ပွဲကျင်းပဖို့တခြားလုံထောက်ခံလာပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဂျနီဗာမြို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတိုကျိုအိုလံပစ်ပွဲကျင်းပမြန်မာပြည်နယ်ရဒင်းတပတ်ထဲရှိလာခြင်းပုဂုဆက်မှုစံချိန်တင်မြင့်တက်လာတဲ့အတွက်ကိုဗစ်အရေးပေါ်အခြေအနေကိုနောက်ထပ်သေးတာလေးခုမှာပါတိုးချက်တမလိုက်ချိန်မှာပဲ WHO ရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ
်ဂျပန်နိုင်ငံတိုကျိုအိုလံပစ်အားကစားပွဲမှာတောက်ချန်ဒီကမီတာ1000အပြေးပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားဆယ်လီမွန်ဘာရက်ကကမ္ဘာစံချိန်သစ်တင်ကရွှေတံဆိပ်ဆုရရှိသွားပါတယ်အသက် 22 နှစ်ရှိဘာရက်ဟာ 28:43.2 seconds နဲ့ပန်းဝင်လာပြီးသူ့အရင်ကယူကန်နိုင်ငံသားအပြေးသမားယောရှုဝါချက်တက်ကီတင်ထားတဲ့28:43.63 seconds စံချိန်ကိုကျော်လွန်သွားပါတယ်။ယူကန်သားအပြေးသမားကတော့ငွေတံဆိပ်စုပဲရရှိပါတယ်။ဒီပြိုင်ပွဲမှာနောက်ထပ်ယူကန်သားအသက် 15 နှစ်အရွယ်အငယ်ဆုံးအိုလံပစ်အားကစားသမားအဖြစ်ဘရာဇီးနိုင်ငံရီယိုအိုလံပစ်မှာမီတာ5000အပြေးပြိုင်ပွဲဝင်ခဲ့ပြီးတဲ့ဂျက်ကော့ကီလစ်ကိုကတော့ဒီပြိုင်ပွဲမှာ 28:43.88 seconds နဲ့ကျေးဇူးတင်ပဲရရှိခဲ့ပါတယ်ခင်ဗျာ
စနေနေ့မနေ့ခင်းထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမဆုံးနားဆင်ရမှာကအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ6လပြည့်လာပြီဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းဆက်ရှိနေသေးတယ်ဆိုပေမဲ့အစောပိုင်းလရီတုန်းကလိုကြေကြေလောင်လောင်နဲ့လူအများအင်တိုက်အားတိုက်ပါဝင်တဲ့လှုပ်ရှားမှုတွေတော့တိတ်မတွေ့ရတော့ပါဘူးကိုဗစ်တတိယလှိုင်းတန်းအကြီးကျယ်ခံနေရတဲ့အတွက်လည်းစစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအားလျော့သွားတာလို့လေလာသူတွေကသုံးသပ်ပါတယ် AFP သတင်းဆောင်ပါဖို့အခြေခံပြီးဦးသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်၆လအတွင်းစစ်တပ်ဘက်ကရာသုံးဖြုတ်ခွဲမှုတွေနဲ့ဖမ်းဆီးမှုတွေကြားမြန်မာ့နွေဦးဒီမိုကရေစီလှုပ်ရှားမှုအာမတန်မန်လျှော့တဲ့ခြေနေကိုရောက်သွားပြီလားဒါမှမဟုတ်ခြေကုံလက်ပန်းကျသွားပြီလားလှုပ်ရှားမှုရေချိန်တက်ကြပေါ်မှာမေကွန်းထုတ်သူတွေရှိပါလေ။ဓမ္မဘောကအာဏာသိမ်းမှုစတဲ့လှုပ်ရှားမှုတွေကတော့အတန်တိတ်မသွားသေးပါဘူး။နာချီးချက်တွေကကြောက်စိတ်ကိုကြော်လွှားခဲ့သလိုဒီလှုပ်ရှားမှုဟာနောက်ဆုတ်သွားမှာမဟုတ်ဘူးလို့လူငယ်မျိုးဆက်သစ်တွေကပြောဆိုနေကြပါလေ
။နောက်ဆုတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်နောက်တလန်ဆုတ်တာရှေ့ကိုနလန်တိုးကိုဖြစ်ဖို့ဖြစ်ပါလေ။အဲ့တော့ကျွန်တော်တို့ဒီဒေါ်လာရေးရှေ့ကိုရောက်လာတာလေသူတို့ပိုဖိနေလို့ကိုကျွန်တော်တို့ရှေ့ကိုပိုရောက်လာတာဖြစ်တယ
်။ဒါပေမဲ့လည်းကိုဗစ် -19 ရောဂါကူးစက်မှုတွေနဲ့နိုင်ငံသတင်းတွေကိုလူအများအာရုံစိုက်လာနေကြပြီးဒီမိုကရေစီတဲ့အောက်ဆီဂျင်ရဖို့ကမြန်မာပြည်သူတွေရင်ဆိုင်ရတဲ့လက်တွေ့အခြေအနေတခုဖြစ်လာပါတယ်။ကာယောဂါကအာနာဖီဆိုင်ရေးလှုပ်ရှားမှုပုံစံကိုကြောင်းလဲသွားခဲ့တယ်လို့လူ့ခွင့်ရေးစောင့်ကြည့်လေလာရေးဖွဲ့ကမြန်မာနိုင်ငံဆိုင်ရာသုတေသီမန်နီမောင်ကသုံးသပ်ပါတယ်။
We know that there's still resistance happening and we certainly know that there's
ဆန့်ကျင်တဲ့လှုပ်ရှားမှုတွေဆက်ရှိနေတာမျိုးတွေမှာပျောက်ကြားလှုပ်ရှားမှုတွေရှိနေတာကိုကျမတို့သိပါတယ်။နေတိုင်းလိုလိုဆန္ဒပြမှုတွေရှိပါတယ်။ပောက်ကွဲမှုအသေးစားလေးတွေလည်းမျိုးတွေထဲမှာကျမတို့ကြားနေရပါတယ်။ဒါကလူတွေအရှုံးမပေးဘူးဆိုတာပြနေတာပါ။ဒါပေမဲ့အရင်တုန်းကလိုအစာပိုင်းတုန်းကလိုအုံလိုက်ကျင်းလိုက်ကြဲကြဲလောင်လောင်တော့မဟုတ်ပါဘူး။လူတွေကလည်းပင်ပန်းနေပြီလေ။အခုက6လတောင်ကြာလာပြီ။လူတွေရဲ့စီးပွားရေးအရာရောဆက်ပြီးလုပ်နိုင်တဲ့အခြေအနေမရှိဘူး။နောက်လူတော်တော်များများကလည်းဖြားနာနေကြပါလေ
။မြမရေးသုံးသပ်သူတချို့ကတော့စစ်ကောင်စီဟာသူ့ရဲ့ဖိနှိပ်ရေးရန်ရာကိုခိုင်မာအောင်ကတ်ရောဂါကိုလက်နက်သဖွဲ့သုံးချနေတယ်လို့ဝေဖန်ပါတယ်။စစ်ကောင်စီဘက်ကလည်းသတင်းမှားတွေကိုမယုံဖို့နဲ့ရောဂါကုသရေးနဲ့ကာကွယ်ရေးကိစ္စတွေကိုထိအောင်ဆောင်ရွက်နေတဲ့အကြောင်းလူတွေကိုကာကွယ်ဆေးတွေထိုးဖို့တိုက်တွန်းပြောဆိုနေပါတယ်။တိုင်းမဲ့ကာကွယ်ဆေးထိုးရမှာလူတို့ရဲ့ပူပေါင်းမှုညှော်မှန်းတော့မရဘူးလို့လူခွေရင်စောင့်ကြည့်လေလာရေးဖွဲ့က မန်နီမောင်ကပြောပါတယ်ဘုရားဗင်ထောဘိုင်မနီအော့ဖ်ဒီပီပယ်ဟူအိုက်စ်ပိုကန်တူအစ်ဒက်ဖရင့်ဂျမန်နီဇကားပြောဖြစ်တဲ့လူတွေတော်တော်များများကစစ်တပ်နဲ့ပတ်သက်တဲ့သူတွေစီကဂျမန်ရေးကုသမှုအကူအညီယူရတာနဲ့ဆိုင်အသေးပဲခံလိုက်တော့မယ်ဆိုပြီးပြောကြပါတယ်ကာကွယ်ဆေးထိုးတဲ့ကိစ္စမှာလည်းလူတော်တော်များများကဒီတိုင်းပဲတုံ့ပြန်နေတာတော်တော်လေးကိုစိုးရိမ်စရာကောင်းပါတယ်စာကျင်လှူရှားတဲ့လူ ားပါလေ
ဒီအိမ်မှာနေပြီးတော့တေဖို့ပဲထိုင်ဆောင်မလားဒီတိုင်ရင်းနဲ့ပဲတေမလားဆိုတော့စိတ်ဓာတ်မျိုးအဲ့လိုအနေထားတည့်ရမျိုးရောက်လာတဲ့အခါမှာလူလူတည့်ရလုံးဟာရရလန်းလန်းကန်ဆွဲပြီးတော့မှအိမ်ထဲကနေအိမ်ပြင်ထွက်ပြီးတော့မှတနက်ကိုရင်မောင်းတန်းပြီးတိုက်လာနိုင်မဲ့အနေထားမျိုးရောက်လာနိုင်မယ်လို့ပဲအဲ့လိုမျိုးပဲထိုင်ရတွေးထားတယ်ပါ
စစ်တကအနာသိန်းနာ6လကြာလာတဲ့အချိန်မြန်မာနိုင်ငံမှာစားနဲ့ချီတဲ့ပြည်သူတွေအကြီးဒုက္ခရောက်နေပြီးရောဂါကဆူကြီးအပြင်အစာအသောက်ရှားပါတဲ့အငတ်ဘေးအန္တရာယ်ကိုရင်ဆိုင်ရနိုင်တယ်ဆိုတာကိုကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးပြောဆိုနေပါတယ်။ဒါ့အပြင်လည်းမြန်မာနိုင်ငံရဲ့အခြေအနေမှာနိုင်ငံတကာမှာလည်းသဘောထားကွဲလွဲမှုတွေရှိနေပြီးကုလသမဂ္ဂကစိုးရိမ်ပူပန်ကြောင်းကြီးညာချက်တွေထုတ်ပြန်နေချိန်မှာပဲပြည်သူအများစုအကြီးဒုက္ခနှုံနှစ်ပြီးအဖတ်ဆယ်မရတော့တဲ့အခြေအနေရောက်သွားမှာကိုသုံးသက်သူတွေသတိပေးနေကြပါလေ။နိုင်ငံရေးဖိနှိပ်မှုကြမ်းဖက်မှုနဲ့လက်နက်ကင်တိုက်ပွဲတွေကြားစစ်ဘေးဒဏ်တွေအပြင်သဘာဝဘေးဒဏ်နဲ့ရောဂါကူးစက်မှုဘေးဒုက္ခတွေကိုပါမြန်မာပြည်သူတွေရင်ဆိုင်နေရတာပါ။မြန်မာနိုင်ငံရေးမှာကုလသမဂ္ဂဘက်ကရေးယူဆောင်ရွက်မှုတွေနှောင့်နှဲမှုတွေကြံ့ကြာလေးလေးသိဆုံးတဲ့လူရေအတွက်ပုံများလေးလေးဖြစ်မှာမို့ထိရောက်အောင်ရေးယူဆောင်ရွက်ဖို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအလွတ်တော်ဆွေးနွေးပွဲမှာအမေရိကန်သံတမန်Jeffrey Delarantis ကပြောဆိုတော့ပါလေမြန်မာနိုင်ငံရေးနဲ့ပတ်သက်ရင်နိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးတာဝန်တွေကိုထမ်းဆောင်ဖို့လုံခြုံရေးကောင်စီဘက်ကပြက်ကွက်နေစေပဲဖြစ်တဲ့အကြောင်းဝေဖန်ပြောဆိုတော့ပါလေခင်ဗျာ
ဦးသိန်းထိုက်ဦးပြောပြသွားတာပါခင်ဗျာအာဏာသိမ်း6လပြည့်တင်ပြချက်ကနေကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါကချင်ပြည်နယ်မိုးကောင်းနဲ့ကမိုင်းကြားကစစ်စရေးဂိတ်ကို KIA ကမင်းနီမနဲ့ဆောပိုင်းမှာလက်နဲ့ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့ဝိုင်းမော်အခြေဆိုင်စစ်ကောင်စီတိုင်ရင်းကိုလည်းမင်းနီညာပိုင်းကတိုက်ခိုက်တာတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝိုင်းမော်တိုက်ခိုက်မှုမှာတော့မင်းနီ40ကျားအပြန်လန်ပြစ်ခတ်တာရှိပြီးအယောက်သားတဦးလက်နဲ့ကြီးကြီးထိမှန်သေဆုံးပါတယ်။ကချင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြမှာပါ။
COVID-19 ကပ်ရောဂါပြန့်ပွားနေချိန်မှာပဲဒီရက်ပိုင်းကချင်ပြည်နယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်။ကြာတာပရီးနဲ့တောက်ကြာနှစ်ရက်အတွင်းအနည်းဆုံး3နေရာလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါမိုးကောင်းနဲ့ကာမိုင်းအကြားကစူပေါင်းစစ်စရေးဂိတ်ကိုဒီနေ့မနက်3နာရီကျော်လောက်မှာ KIA ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ
်3နာရီခွဲပတ်ဝန်းကျင်လောက်ပါပါရှင်ကာမိုင်းနဲ့မိုးကောင်းကြားဆိုမယံကဆောင်ခဲ့ပါရှင်အဲ့ဒါစူပေါင်းဂိတ်ပါရှင်ဟုတ် KIA ဖက်ကဒီဂိတ်ကိုလာပစ်တာပေါ့ဂိတ်မှာရဲရောစစ်သားရောရှိတယ်ဆိုတော့လေဟုတ်ကျွန်တော်တို့သိရသလောက်တော့အထိကိုက်တော့မရှိဘူးရှင်သူပောက်ဝင်းကျင်မှာပဲဒီလက်နဲ့တွေတကြတယ်လို့ပဲသိရတာရှင်ဟုတ
်ဂျာတာဘရီနဲ့ညာပိုင်းကလည်းဝိုင်းမော်မျိုးအခြေဆိုင်ခလာရ58တက်ရင်ကို KIA ကလက်နဲ့ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်မိနစ်40ကြာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့ဒေသခံတအူးလက်နဲ့ကြီးကြီးထိမှန်တေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတအူးကပြောပါတယ
်58တက်ရင်မှာဖြစ်တာစေနိုင်ကျော်တော့ပေါ့မနေ့ကမနေ့ကဟုတ်ပါမနေ့ကအဲ့ဒါမနေ့30 40လောက်တော့ပြန်လာပြတဲ့သဘောရှိရဲ့ဝိုင်းမော်ကမောင်အောင်လီပေါ့အဲပြောတာဆုံးသွားတာဟုတ်တယ်ရတာပေါ့ရတာပေါ့အဲမင်းကအဲ့မှာလက်နဲ့ကြတာပေါ့အဲ့မှာဆုံးသွားလို့ပြောတာ
ဒေဆုံးသားသူဟာခလာရ58အနီးလပန်ရွာအနီး KEP ကုမ္ပဏီမှာတာဝန်ထမ်းဆောင်နေချိန်မှာလက်နက်ကြီးထိမှန်ဒေဆုံးသွားတာပါဒေသတွင်သတင်းမီဒီယာတွေကတော့ဒီတိုက်ပွဲမှာအပြန်အလှန်ပြစ်ခတ်တာတနအီနီးပါးချာမြင့်ကြောင်းနဲ့ခလာရ58ဘက်ကထိခိုက်ဒေဆုံးသူများပြားကြောင်းဖော်ပြထားပေမဲ့လည်းတီးခြားအတည်ပြုနိုင်တာတော့မရှိသေးပါဘူးKIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကတော့နှစ်ရက်အတွင်းအ ਨੇ ဆုံးတိုက်ပွဲ3ကြိမ်ဖြစ်ခဲ့ကြောင်းအခုလို့ပြောပါတယ်
။ဒီနေ့အတနာရီခွဲချီတော့မှာလီလူလမ်းပေါ်နော်အဲ့ကလမ်းပေါ်ကမရံတောင်ဆိုတဲ့ဒီစကားစကားဒိတ်ပြေပေါ်နော်အဲ့မှာဝန်တက်တဲ့ဒီဖြစ်တည်ရှိပါတယ်။ဒီရက်ကတော့ဒီမိုးကောင်းစကားစကားရုံးကဲ့မှာလည်းဒီခေတက်ကနဲ့လည်းနဲ့ချင်းနဲ့လမ်းပစ်တဲ့ဖြစ်တည်နေရှိပါတယ်။เนี่ยเสนาอีจอฉิงแล้วมาดิไว้หมอมาชื่อเด้อจากกายะดิอมัน50ชื่อตัดยิงมาดิพีเอตก็เนี่ยคอนแทคดาชื่อบาเลยถ้าตรุแล้วจะมาทุกคนไปเข้าเนี่ยเป็ดตะนายไล่จ๋าแล้วนี่อ่ะบาเลยอะล่ะบาเว้ย
ဒီမှာဒီကြီးတွေတိုက်ပွဲတွေဖြစ်တာတော့မဟုတ်ဘူးပေါ့။ပြီးခဲ့တဲ့ရက်တွေမှာကတော့ရှမ်ပီနယ်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်အကြားပြည်တော်စုလမ်းမပေါ်မှာစစ်ကောင်စီတပ်တွေနဲ့ ဆက်တွယ်လို့မရခဲ့ပါဘူး။ဒီရပိုင်းနေအတွင်းမှာစစ်ကောင်စီဘက်ကအေယာဝတီမြေကျောင်းကနေတင်ကားတန်ကြက်ကရင်တွေကိုဗမာမျိုးကိုပို့ဆောင်နေကြောင်းသတင်းတွေထွက်ပေါ်နေတယ်လို့မိုးမောက်ဒေတာဘက်မှလည်းလူလက်နက်ရိတ်ခါဖြည့်တင်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒေတာခံတွေကတော့ဒီလိုအင်အားဖြည့်တင်းနေတာကြောင့်လိုင်ဇာဘက်မှာမကြခင်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းခန့်မှန်းထားပါတ
Kachin Dine Ma Agulu Taipwe Pini the Lumiwe Shambi Miao Pai Muse Muzon Tao Chan Ni Nyawanga Lenaji in a Pika Taika Mutu Pipwagi Ludita Ganya Piovari Nemananga Masiana Dimino Pai Lenaka and Pidipa Kari Pavoni J Neza Mu Pide Muse Ma Pipwagi Taika Mu Chinigo Tim Pia Pamawa Muse Mu Pimbe Samuzoma Solan Donze Ya Tao Chan Ninya Sinajo Chinga
เล่นในจีนเนี่ยที่ขั้นนี้เนี่ยตอนนี้จากเกียร์บีไปเล่นในการพูดเนี่ยไต้หวันพิบวานี่เดือดสุราโกรอชินชินเล่นเล่นไม่ตีอาเดือดบุลูมูเซียนยูกันตูกับพี่บาร์เลยที่ตอนนี้จีนเนี่ยที่มาจีนเนี่ยตั้งแต่จานี่อะไรกันที่การที่เกิดขึ้นมาตั้งแต่ที่เกี่ยวเนาะนายว่าดิฉันทำเนี่ยอะไรอะไรเป็นชิ้นเนี่ยแต่ที่มีอาการดิฉันตอนนี้เนี่ยวันนี้สมมุติว่าอะไรจะทำอะไรจะทำอะไรจะอะไรจะทำนั่นมาเป็นยังไงอะไรสมมุติ
แต่ว่ามาส่วนอีกเรื่องที่ที่ไอเนี่ยที่เนี่ยเรียกตัวเองที่จุดเป็นนี้ก็อันนี้จะทำให้เราไม่สบายใจนู่นเราทักกันยังไงเนาะแต่ทักกันไหมที่เราได้ยังไงที่ไอเนี่ยชิบุกุมยาเลยเนี่ยมีการเปลี่ยนแปลงหรือแก้ไขกิจเล่นในการจับผู้เนี่ยเปลี่ยนแปลงได้ไปเฮ้ยโมโหตีอ๋อแก้ไขเปลี่ยนแปลงอะไรบางอย่างเราไม่รู้สักตัวเก็บไม่สักตัวไม่อยากเก็บเอาอะกูพิการมือพิเดนี่ยานเนี่ยตีมือได้ดีต่อฮะ ก็เช่นกันไอ้ตอนปลอมดีเอ็นเอลีตายนั่นแหละไงนี่ทิ้งช่วยดีตาเล็บพี่เดือดลูกพี่ร่าเจ้าดีเอ็นเอลีแต่พวกพี่วิญญาณดูผมมุ่งจิตใจเจ้ากูวิวเอ็กซ์สัตว์เอ็มมี่เนี่ยมาตัวแต่พวกเนี่ยแต่พวกพี่ตามมหัศบุรุษเชื่อใจว่าเลยอันเป็นจริงจริงลูกพี่อะไรแต่พวกพี่ความมุ่งมั่นชีวิตไอ้จริงลูกที่สุนันท์ยาราตัดดีมุสเซมิโอเยรีกาสมุทรหูเป๋วนักเดชอาหูเป๋วที่มามายว่าเนี่ยนี่
ไอ้นาก้าสุยาตันเนี่ยนี่อะไรบลูตบอว่าอะไรบุ๋มเบ้เอ็มมาสุยาตันมันชิวจ้าที่อ่ะใครน่ารักจ้าอย่างนี้ขนาดนี้ชาลาดีชีวิตดีสุดเนี่ยปองมาดีเกี่ยวกับปองสานนี่บุ๋มเลยที่ดูสิเนี่ยสุยาตันเนี่ยปองวิโรสเกี่ยวกับการจ่ายอะไรล่ะเกี่ยวกับการปองอะไรล่ะปองสานเลยเบ้พูดอะไรพี่ตันเนี่ยลูกต้องตั้งลุยอะไรบุ๋มรู้เอ็มพี่จะว่าอะไรเนาะ
มูเซมาร์คนั่นแหละมูพิคามูร์พิโรนั่นเป็นเพื่อนสนิทของเขาดูอดีตเจ้าปัญญาจ้าดีล่ะแต่ไม่ใช่หรอกนะมูเซมิโอกาพิคามูร์ที่เรียนในประเทศโลกยามาเซียนาไปนี่เบก้าเลดโลที่เรียนทุกอย่างนั้นไม่ใช่เดียวแต่เมื่อเต้าจานี่เดียเทมาเบกี่อายุก็เช่นเต้าพูนเนี่ยสิ่งของสิ่งใดมูกองเนี่ยกำมันอยู่จ้าลีโดลามาจีกว่ามาแต่เว็บพิบวกเกจ้ากี่อายุก็วิโอเอโกที่ดูพิจารณาว่าเด
ยามานี้ก็มาฟิวไอเดียนี่สุดท้ายก็อนาคตเงี้ยวินาวสนับสนุนดูดีก็แล้วเนี่ยการสร้างจินตนาการแต่ในด้านเนี่ยการพูดเรื่องแต่พูดเรื่องเลยจะจบยังพอบ้างนี่ละพี่บาร์เรกเนาะฟิวไอเมริกันแต่ยังยุติการทุเรศมือกูเนื่องจากนักเรียนนายปัลลุพันยุจิชูนายมาวี ลูรูไม่ใช่ยุติการลายงานในเรื่องนักเรียนนายยุ่งยันแต่จะทุเรศมือพี่ฟิวเอเมริกันแต่เนี่ยอาร์เอฟเอลูเลตเอออาชาเดนยามาวาราชีเซนิโกอเมริกันพี่ยังรู้ว่าชินเอนยูโรกันนี่เฉยมีทุเรศติดเสพปีนี้แล้ววะยามาในเงี้ยน่าสงสารที่เนี่ยพี่อาชาเดตันเนี่ยกบาดลูกาเฉยเนี่ยมีอาพิชิตมือที่เรียนมันรีอาเป็นสิงห์กันอะไรเนี่ยในเงี้ยยี่สิบกว่าเอซีเซนทุ่ยส่งมีเงินเงินกูจีชูใจยามาวะ ลูรูไม่ใช่ยุติการลายงานพันยูจีชูเจเนสเซนยูเดลเซ70ปี Asia channel 13 တမမဟုတ် Tangkom 6ဂျူရူ channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်လူလူမိတ်ဆွေအစီအစဉ်ကိုလည်းစောင့်မျှော်ရှုစားကြပါအောင်ခင်ဗျာတော်ရရှင်နေအခုကြည့်ရှုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းတိုက်ရိုက်ထုတ်လွှင့်မှုတွေပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့မလေးရှားဘက်ကိုသွားကြည့်ရအောင်ပါမလေးရှားနိုင်ငံမှာမြန်မာအပါအဝင်နိုင်ငံသားရွှေပြောင်းအလို့သမားတွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါပြီအဲ့ဒီထဲမှာကုလသမဂ္ဂရဲ့အသိအမှတ်ပြုဒုက္ခသည်အထောက်အထားကရှိသူတွေနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးနေသူတွေကိုပါဇူလိုင်လကစပြီးတော့ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မအေးမာကတင်ပြပါမယ်
မလေးရှားနိုင်ငံမှာတနေ့တခြားကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်လာနေချိန်မှာပဲမလေးရှားအစိုးရကနိုင်ငံတွင်းကနိုင်ငံခြားသားလူသမားတွေနဲ့ဒုက္ခသည်အဖြစ်ကုလသမဂ္ဂကအတိမတ်ပြုလက်မှတ်ကိုင်ဆောင်ထားသူတွေကိုအွန်လိုင်းကနေမှတ်ပုံတင်ခိုင်းပြီးကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားရေးကူညီလှုပ်ရှားသူတူဦးဖြစ်တဲ့ဦးတီရမောင်မောင်ကအခုလိုပြောပြပါတယ်
တချို့ဆိုလို့ရှိရင်3-4ရက်လောက်နေလို့ရှိရင်အဲ့ appointment ဖြစ်ပြီးဒီဘယ်ချိန်ဘယ်နေရာမှာထူရပါမယ်ဆိုရင်ကျွန်တော်မဲလို့သွားထူရတယ်ထူတဲ့အခါမှာကျွန်တော်တို့လက်ထဲမှာဟို passport စာအုပ်ရှိရဲဆိုတာဆိုဟို work permit မရှိတဲ့သူကwork permit မရှိဘူးမထိုးပေးဘူးဆိုတဲ့ဟာမျိုးလည်းမရှိဘူးဆိုတော့ကျွန်တော်ကဒီစာအုပ်လေးပြလိုက်တာပေါ့နော်တချို့ဆိုမိတ်ဆွေတွေနဲ့သွားတယ်ပေါ့သူကတက်တန်းသေးတာမသေးတာကိုအဓိကမရှိဘူးနာမည်နဲ့ passport number တိုက်ကြည့်လိုက်လို့ရှိရင်ဒီလူမှန်တယ်ဆိုရင်သူကထိုးပေးလိုက်တာတပြားတစ်ချက်မှမပေးရမယ်နဲ့သူတို့အခမဲ့ထိုးပေးနေတာUNHCR ကင်နာကတ်ကကင်ထားတဲ့သူတွေလည်းသူတို့လည်းထိုးပြီးတယ
်အခုလတရနေ့ကစပြီးကာကွယ်ဆေးကိုလူတိုင်းကလင်းလင်းမြန်မြန်ထိုးနိုင်ဖို့လူအများတွာလာလွယ်ကူတဲ့နေရာတွေမှာကာကွယ်ဆေးထိုးနိုင်ဖို့ကိုလည်းနှိုးဆော်ထားတယ်လို့လည်းပြောပြပါတယ
်သူကတရနေ့ကစပြီးတော့ကြိုက်တဲ့နေရာပေါ့နော်နှီးဆက်ရနေရာတွေမှာထိုးဖို့လည်းသူတို့တိုက်တွန်းထားတယ်ဝတ်ပါမင်းရှိသည်ဖြစ်စေမရှိသည်ဖြစ်စေတရားဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေပါလေအပေါ်ကသူတို့ထိုးပေးဖို့အစီအစဉ်လုပ်ထားပြီးသွားပြီဒီဝပမင်းမရှိတဲ့လူနည်းစု 4-5 ယောက်ကလေးမထိုးလိုက်တာနဲ့ကျန်တဲ့လူတွေဖြတ်ပြီးကူးသွားမှာလို့ပါဆိုဒါဟုတ်တဲ့သူကစိုးရိမ်ကုန်ရပါတယ
်မလေးရှားနိုင်ငံမှာလည်းနေ့စဉ်ကူးစက်သူတစ်တောင်းကျော်ထိမြင့်တက်လာနေပါတယ်တနိုင်ငံလုံးအနှံ့ကိုဗစ်အတည်ပြုလူနာကတော့တက်တန်း 9,800 ကျော်ရှိနေပြီးတည်ဆုံးသူကတော့ 8,925 ယောက်ရှိကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာVOA မနက်ခင်းပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်ကိုကျွန်တော်တို့ရုပ်သံအဖြစ်နဲ့ပါထုတ်လွှင့်နေအောင်ကျွန်တော်ဇွန်လဇန်ပိုင်းကနေစပြီးတော့ကြိုးပမ်းလာခဲ့တာဖြစ်ပါတယ်ခင်ဗျာဒီမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာတူတာဆောင်လင်အမေရိကန်တခွင်စတာတွေကိုနားဆင်ရတော့မှာပ
ါ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American တရားစု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီစမတ်ရို ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။
အသင်းနဲ့ထုတ်လွှင့်ချက်တွေကိုဆောင်းကလောက်ကနားထောင်ခြင်းနဲ့ရှင်တော့ဆောင်းကလောက်.com/voamericanthan ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာ မနက်ခင်း ဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့ စနေနေ့ မနက်ခင်း အစီအစဉ် တွေကို လက်ရှိ ထုတ်လွှင့် ပေးနေတဲ့ line to meter 25 kHz 12133 line to meter 40 kHz 8413 line to meter 51 kHz 5805 နဲ့ line line meter 190 kHz 1505 ကပါ တိုးချဲ့ ထုတ်လွှင့်နေတာ ဖြစ်ပါတယ် အခု ဒုတိယ ပိုင်း နိုင်ဝဲ အတွင်းမှာတော့ အမျိုးသမီး ကန္တ တုဒ္ဒဆုံလင် အမေရိကန် တခွင် အစီအစဉ် နဲ့ အတူ သိပ္ပံ နဲ့ နီးပညာ ကန္တ တင်ဆက်တဲ့ အခါမှာတော့
အဲ့ဒီ oximeter လို့ ခေါ်တဲ့ ကရိယာလေးနဲ့ တိုင်တဲ့ အခါ ပုံမှန် အားဖြင့် လူတိုင်းဟာ 95 နဲ့ 99 ရာခိုင်နှုန်း ရှိကြပါတယ် အဲ့တော့ 95 အောက် သို့မဟုတ် 92
မကြာခင်နောက်ပိုင်းမှာ အပြည့်စုံကို တင်ဆက်သွားဖို့ရှိပါတယ် ခင်ဗျာ အခုတော့ အမျိုးသမီး ကန္တ အလှည့်ရောက်လာပါပြီ ကပေးတဲ့သူတွေကို ကူညီ ပေးနေတဲ့ ကောင်းသော တူရင် သီလရှင် ဆိုတဲ့ ခေါင်းစဉ်နဲ့ တင်ဆက်မှာပါ မြန်မာနိုင်ငံမှာ စစ်တပ်အာဏာ သိမ်းထားချိန် ကိုဗစ် တတိယ လှိုင်းမှာ ဆူဆူရွရွာ ခံနေရတဲ့အတွက် ရုပ်ပိုင်းရော စိတ်ပိုင်းပါ အားပေးနှစ်သိမ့် ကူစားမှု လုပ်ဖို့ မဖြစ်မနေ လိုအပ်လာတယ်လို့ စစ်သေးနဲ့ ကပေး ကျုံနေရသူတွေကို ကူညီ ပေးနေတဲ့ ခရစ်ယာန် သာသနာပြု ကောင်းသော တူရင် သီလရှင် ခိုင်က Sister Elizabeth Joseph က ပြောပါတယ် မြန်မာပြည်သူတွေလက်ရှိဘယ်လိုအကူအညီမျိုးအဓိကလိုအပ်နေပါသလဲဘယ်လိုအကူအညီတွေပေးနေသလဲဆိုတာတွေကို Sister Elizabeth နဲ့ မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာ Matt Kimchi တွေကတင်ဆက်ထားပါတယ်
Elizabeth Joseph ka khuyan tadana pyu kaung daw tou chain thila shin daba phit de ho a yin ka de ga le di kli nge yi a myu thami ni atwe ku ni san shao mu pe ni de thila shin daba so raw le jama ru a ti tha de ni so raw a khu so lo shin che ni di a pa pa ka lu mu si ba a chet de ri covid kat be ya le take ko da take u so so wa chou ni ya de a chain myu ma sister ru ni ne ku ni san shao mu de let shi a ni tha ma blu poun san ne a tika pe ni ya da ri shi de le so raw ko a yin so pyo pya pe ba la sister
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့ဒီလရှင်တွေပါအခုအာနာတင်းပြီးတော့နောက်ပိုင်းမှာဆက်ဆက်မှာအကျက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြောင်းလာတဲ့ခါတော့ပို့ဆိုးသွားတာပေါ့နော်အဲ့တော့ဘယ်လိုပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့နောက်ပေါ့ကိုယ်မှရှိနေတဲ့ကျမတို့က main ကလေးတွေရှိနေတယ်အဲ့ဒီ main ကလေးတွေရလုံးချုံရေးကိုအကြည့်ပေးတယ်ပြီးတော့သူတို့ကိုခံအကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အားရပိုင်းကိုပို့ပြီးမှစိတ်ကြီးချလုပ်ပေးတယ်အဓိကတော့ပိုးမကူးဖို့တရားရှိမှန်ရတာပေါ့ခုလိုင်းလည်းပဲခဏရင်ရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အားရပိုင်းမှာနော်နောက်တော့ဒီကျမတက်ဝန်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးမိသားစုစာဝတ်န
ဒီကိုဗစ်တက်ရနိုင်ဦးတယ်ဝိုင်းတိုက်ဖို့အတွက်ဆေးတွေငါအကွယ်ပစ္စည်းတွေဝိုင်းရှာပေးပြီးတော့ခုလူတွေလက်တော်အဲ့လိုပုံစံနဲ့ကူညီပေးနေပါတယ်စစ်စတာရာဒါနေစင်တာတွေကကိုယ့်ရဲ့မျက်စိရှိမှာပဲကိုအနီးဝန်းကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစောစောကပြောတယ်ဒီအာနာသိမှုကြောင့်နောက်ဒီကိုဗစ်ကြောင့်မလို့ကျုံရတဲ့
ဒီစိတ်ဒဏ်ရာတွေပေါ့နော်လူကြီးသားမှာဘယ်လောက်ထိပြင်းထန်တဲ့ဖြစ်နေတယ်ဘယ်လောက်ထိစိုးစိုးဝါရှိနေတယ်ဆိုတာမျိုးကိုစစ်စာလို့တွေ့ရတယ်။စစ်စာလေ guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မိမာပြည်သူရဲ့စိတ်ကြမ်းမာရေးတော့စိုးစိုးဝါဝါချိခိုက်နေတယ်လို့ပြောလို့ရပါတယ်။ကျဉ်းချမ်းတဲ့စိတ်ဒဏ်ရာတွေပေါ့နော်ထရိုမာလို့ခေါ်ရတာပြီးတော့ depression စိတ်ကြရရောပါလေစတက်စ်စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PDSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမှာဖြစ်လာတာလေ။ grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြတယ်ပေါ့နော်မိသားစုဆုံးရှုံးတယ်ချေရတဲ့သူတွေဆုံးရှုံးတယ်အဲ့လိုမျိုးတွေကြောင့်မလို့စိတ်တောကြတွေအများကြီးရောက်တယ် insomnia လို့ခေါ်တဲ့အိပ်မပျော်တဲ့ဒုက္ခတွေပေါ့ပြီးတော့စားလို့မဝင်တာတွေ
ဆိုရင်ပုံမှန်ပြီးတော့ဘာလုံးလို့ခံရမှာမသိတဲ့အခြေအနေတွေ။နောက်မျောလင်းချက်နေလာတယ်ပြီးတော့အမုန်းတရားတွေ။နောက်ပြီးတော့စိတ်ကစင်ကလေးရောဂါတွေ။အဲ့ဒါတွေကိုကျွန်မရဲ့ဟိုနောက်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မှာ။ဆိုတော့
လိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့ဟုတ်ဆိုတော့သူတို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီအလိုအပ်ဆုံးဆိုရင်ဒါစိတ်ပိုင်းဆိုင်ရာအရာပိုဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘယ်လိုအကူအညီတွေကသူတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမလဲလက်ရှိအနေအထားကတော့အလိုအပ်ဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျန်းမာရေ ဒီနေ့ကျွန်တော်တို့ကလည်းဒီစိတ်ဒုက္ခတွေအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေပေါ့နော်ဒီနေရာတွေလည်းအများကြီးလိုအပ်နေတယ်။ဥပမာဒီမှာကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေကနေသေးတယ်ဒီ
ဆိုစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစစ
ပြီးတော့ psycho education လို့ခေါ်တဲ့ဒီကြိုတင်ကာကွယ်တဲ့အနေနဲ့စိတ်ပညာရနဲ့ပတ်သက်လို့ကြိုပြီးတော့မှလုပ်ပေးတာဒီပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးကျူးစုဆောင်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျဉ်းကျဉ်းနာနာနဲ့ဆောင်ရှောက်ပေးရမလဲအဲ့ဒါပြီးလို့ရှိရင် resilience ကိုငါကျမပြောတဲ့ဒီတန်တန်ခံနေကြတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးထက်လိုက်ကြလိုက်ဖြစ်သွားတာပေါ့နော်ခက်ခဲတွေအများများတဲ့အခါကျတော့အဲ့ resilience ပိုင်းမှာလည်းကျမတို့ဝိုင်းဝန်းပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကံကြံလဲပေါ့နော်ဒီစိတ်ဓာတ်ရကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရမလဲဘယ်လိုမျိုးကံကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြေတိတ်ကျင်းလေးတော့နားထောင်ပေးရတဲ့တခုတည်းမဟုတ်ဘူးနဲ့သူတို့ကပါ exercise လေးတွေပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲ့ပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တယ်လို့ကြီးနေပေးတယ်ကျမအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီဆောင်ရှောက်တဲ့အဖွဲ့တွေ network ဗမာပြည်အတွင်းရောဗမာပြည်အပြင်ရောချိတ်ဆက်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျမတို့မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါတယ်မ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလည်ပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
လူပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်အဓိကတော့ကိုဗစ်တတိယလှိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကျမပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအဲ့လိုပေါ့ဆန်တို့ဥတို့ဆေးတို့အာစီတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့ PPE တွေတည်ရမလားအဲ့ဒီရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေဆေးတွေအဲ့ဒါတွေဝိုင်းပြီးတော့မှရှာပြည့်တယ်နောက်ပြီးတော့ဒီမှာကျမတို့နေတဲ့ပတ်ဝန်းကျင်မှာစပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုအိမ်မှာပြင်ဆင်ထားပြီးတော့မှသူတို့လို့လို့ရှင်လာယူပေါ့ဘာတွေဖြစ်လဲဘာဈေးတွေပေးရမလဲဆိုတော့ဒီမှာ COVID response ဆရာဝန်ကြီးတွေကိုရဲ့အကြံပေးထားတဲ့ဈေးတွေပေါ့သူတို့ရဲ့ prescription တွေကိုကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေလိုအပ်တယ်လို့ပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းအရင်ပြန့်နေတဲ့အချိန်ထဲမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပို့ပို့ပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့ဒီရဲ့တရင်းနေဆိုတော့ကျွန်တော်တို့ဆိုတော့နေတိုင်းကြားနေရတယ်ဆိုတော့ဒီလိုတိတ်ကိုကူးဆက်မြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂါဆိုလို့ရှိရင်တကယ်ကိုကူးဆက်မြန်မျိုးရိုးဗီဇာလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာကွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့
အလွယ်တကူကိုယ်ကိုယ်လည်းပြောရမယ်ဆိုရင်ဒီယောဂါကကိုယ်ကူညီပေးနေရတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေရတဲ့သူတွေအထွက်လည်းအလွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရတယ်ဆိုတော့စစ်စတာတို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအခြေတည်းကြီးကြတဲ့မှာစစ်စတာကိုယ်ပိုင်ပေါ့နော်ကျွန်တော်ရဲ့အခက်အခဲတွေရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပ ကိုမှာခက်ခဲတယ်အရှာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီအတွက်ကြောင့်မို့အရန်ခက်ခဲတယ်ပြီးတော့တခုရှိတာကိုကဒီမှာနေမှာဆေးပြတ်လို့ရန်ကုန်မှာဝယ်တယ်နေဘက်ကိုတွေ့လာဖို့သူကတွေ့နေပေးတယ်ဆေးပြတ်နာဖို့နော်ဒီဓာတ်ထဲမှာဟိုဘယ်လိုပြောအောင်လဲသူများတွေပြောသလိုပဲတော်မီလောင်ရင်တော်ကြောင့်လက်ခမောင်းခတ်တယ်ဆိုတော့ ပုံစံမျိုးပဲအလေအညာတွေအခွင့်အရေးတမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအများဖြစ်လာတဲ့အခါကျတော့လူတွေကိုကူညီတဲ့အခါမှာရောကိုကိုကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောမလဲချက်ချင်းတာပေါ့နော်အဓိကချက်ချင်းရတာတော့နိုင်ငံစည်းကမ်းကြနေတဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုတူကိုထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအာဏာသိမ်းထားတဲ့လူရလည်းမလှုပ်ပေးနိုင်ဘူးမလှုပ အခဲအခဲဒီအားလုံးရဲ့အမြင်မြင့်ပေါ့အခဲအခဲဒီအားလုံးရဲ့အခက်ခဲပေါ့ဒါကတော့လောလောဆယ်မှာကြုံနေရတဲ့အခက်ခဲလို့ပြောပြတာဖြစ်ပါတယ်
မျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမယ့်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေး CDC ရဲ့စီးမျဉ်းစည်းကမ်းအသစ်တွေနဲ့အခြားအကြောင်းအရာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ယောဂကုသမှုတွေကြောင့်များလာတဲ့အမေရိကန်ပြည်သူများကာဝယ်ဆေးထိုးထားသူတွေရဲ့အဆောက်အုံတွင်နှာခေါင်းကြီးတက်ကြဖို့ပြည်နယ်အချို့မှာဒေသခံအာဏာပိုင်တွေကစီကံထုတ်ထားခဲ့ရတာကနေခုခါမှာတော့အထူးသဖြင့်ယောဂကုသမှုများတဲ့နေရာတွေအလုံးမှာလိုက်နာကြဖို့အမေရိကန်ကုသယောဂကာဝယ်တာစီရင်နဲ့ထိန်းချုပ်ရေးဌာန CDC ကပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီစီကံတွေနဲ့ပတ်သက်လို့အမေရိကန်လူမှုဘယ်လိုတုံ့ပြန်ကြလဲဆိုတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးပြောပြပါမယ် COVID ကာဝယ်ဆေးထိုးထားပြည်သူတွေလည်းအများပြည်သူသွားလာရအဆောက်အုံတွင်မှာနှာခေါင်းကြီးတက်ကြဖို့အမေရိကန်ကူးစက်ရောဂါထိန်းချုပ်တာစီရင်ဌာန CDC ကဇွန်လ29ရက်နေ့မှာပြင်ဆင်သတ်မှတ်လိုက်ပါတယ်။COVID-Delta မျိုးကွဲနဲ့ကာဝယ်ဆေးထိုးမထားသူတွေကြောင့်ယောဂကူးစက်မှုနှုန်းမြင့်မားလာတဲ့ဒေသတွေမှာအထူးသဖြင့်လိုက်နာကြဖို့လိုအပ်တယ်လို့ဆိုရတဲ့ယောဂကူးစက်မှုတချို့ထိန်းချုပ်နိုင်ပြီးနောက်နွေရာသီမှာခီးသွားလာသူတွေအတော်များလာတဲ့အချိန်မှာပဲအခုလိုစီကံသတ်မှတ်ချက်တွေထုတ်ပြန်တာပါ
As a person with autoimmune disease, I think that I should probably wear a mask.
Google Asne Poma, Lomelote, Yoga Shitu, Tiao Nine Suyendo, Sao Twin, Dwala Yama, Nakansi, Tatimade, Delta, Muguele, Gusanirasro, Tata, Poka Made.
COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအနေနဲ့အဆောက်အဦတွေအတွင်းမှာရောအပြင်းမှာရောသွားလာတဲ့အခါမှာနှာခေါင်းဆီးတက်စရာမလိုသလိုလူတွေတယောက်နဲ့တယောက်ခက်ခွာခွာနေစရာလည်းမလိုဘူးဆိုပြီးလွန်ခဲ့တဲ့မေလက CDC ကထုတ်ပြန်ထားခဲ့တာပါဒါပေမဲ့လည်းတိုက်ပြီးတဝန်းနှာခေါင်းဆီးတက်စရာမလိုဘူးလို့ခွင့်ပြုထားတဲ့နေရာတွေရဲ့ 63 ရာခိုင်နှုန်းမှာယောဂကူးစက်မှုတွေတိုးလာချိန်မှာတော့ဒီကူးစက်မှုကိုတားဆီးထိန်းချုပ်ဖို့CDCကဆောင်ရွက်တာပါ ညစဉ်နေတိုင်းကမ္ဘာတစ်လောကယောဂကုသခံရတဲ့လူ၉ဦးမှာတဦးဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးအားလုံးထက်ယောဂကုသမှုနှုန်းပိုများလာတာပါသတင်းတစ်ပတ်အတွင်းဖြန့်မြကုသမှုနှုန်းသစ်ဟာ၅000ကျော်ရှိပြီးဒါအစိုးရယောဂကုသမှုအများဆုံးအချိန်ကနှုန်းရဲ့၄ဘုံတဘုံပမာဏရှိပါတယ် Jeff Kim က
I think it's the right thing to do. I mean, with the Delta variant, Delta မျိုးကွဲရောယောဂကူးစက်မှုတွေပိုများလာတယ်ဆိုတော့နှာခေါင်းဆီးတက်တာကပိုကောင်းပါတယ်။ကိုဗစ်ဒယ်လ်တာမျိုးကွဲဟာကူးစက်မှုနှုန်းလည်းပိုများစေပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကုလစည်းကမ်းသစ်ထုတ်ပြန်တာကိုသဘောတူပြီးအရင်ကလိုအခြေအနေမျိုးပြန်ကြုံရမှာကိုလည်းစိုးရိမ်သူတွေရှိပါတယ်။ New York မြို့သူ Abby Gonzalez က
I think that it's a board in that situation where
yoga တချို့ကာကွယ်ဆေးမထိုးသူတွေကြောင့်နောက်တစ်ခါအင်ဂျင်မထွက်ရစီကံထုတ်တာမျိုးမလို့ကျင်တော့ပါဘူးကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တော့နှကောင်းစီးတက်မတက်သူတို့သဘောပါဒါပေမဲ့ယောဂါကူးဆက်မှုတွေများလာရင်တော့ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နှကောင်းစီးအမြဲတက်ပါ
ယောဂါတိုက်ဖြစ်တဲ့ကိုယ်ကံအစနစ်မကောင်းသူတွေယောဂါအခန့်ရှိသူတွေနဲ့ကာကွယ်ဆေးထိုးမထားသူတွေဟာယောဂါကူးဆက်မှုဒဏ်ကိုအဆိုးရွားဆုံးခံရနိုင်ကြောင်း CDC ကတတိပေးထားသလိုအဲ့လိုသူတွေကိုမိသားစုအတွင်းမှာရှိနေတဲ့ဆိုရင်နှကောင်းစီးအမြဲတမ်းတက်ကြဖို့လဲ CDC ကတတိပေးထားပါတယ်ခင်ဗျာလော့စ်အန်ဂျလိစ်ဝင်းကျင်ကဘားဆိုင်20လောက်မှာဆိုင်ထဲကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးမပြီးဒါမှမဟုတ်မကြသေးခင်ကမှကိုဗစ်ရှိမရှိစမ်းသပ်ထားတဲ့အထောက်အထားပြမှသာဝင်ပေးပါရတယ်Silver Lake မှာရှိတဲ့ Egg Bar Bar မှာဆိုရင်လေဒီစီကန်တစ်ကိုဇလိုင်18ရက်ကလေးကစတင်ချမှတ်ခဲ့တာပါ ဘားဆိုင်ဝင်တဲ့ Jennifer Barrick က
This is a community and we care about our patrons.
ဒီနေရာကအစုရလို့ဖြစ်နေပြီးစိုင်းကိုလာအားပေးကြသူတွေစိုင်းဝန်ထမ်းတွေပြည်ရည်ကင်းဖို့အလေးထားပါတယ်အစုရနဲ့ကျန်းမာရေးဌာနကလည်းညွှန်ကြားချက်မျိုးစုံထွက်နေတာဆိုတော့စိုင်းမန်နေဂျာနဲ့ပိုင်ရှင်ကလူတိုင်းဘေးကင်းဖို့စီကန်တိတိကျကျချမှတ်လှုပ်ဆောင်လာတဲ့အပေါ်ကျင့်နေပါတယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးဖို့မထိုးဖို့နဲ့ပတ်သက်ပြီးတော့လည်းအများအပြားနိုင်ငံရေးသဘောထားချင်းမတိုက်ဆိုင်မှုအပေါ်အခြေခံပြီးတော့ကွဲလွဲနေကြတာပါမြောက်ကယ်ရိုလိုင်းနားကလေလာသူကန်ဒေါ်မန်ဂိုက
Honestly I feel like it's good that they're like requiring proof cuz I know a lot of people
ဒီလိုပြန်ထောက်ထားပြခိုင်းတာကိုကြိုက်ပါတယ်ကာဝယ်ဆေးထိုးမထားတဲ့သူတွေကဆေးထိုးထားပြီးအောင်ဆောင်းပြီးနှာခေါင်းစည်းမတက်ကြတဲ့သူတော်တော်များများကိုသိပါတယ်ဒါကြောင့်အားလုံးဘေးရန်တွေကင်းဖို့ခုလိုလုပ်ခဲ့ဖြစ်ပါတယ် COVID ကတကယ်ဖြစ်ပြီးတော့တော်တော်များများကတကယ်မဟုတ်ဘူးလို့ထင်နေကြတော့မှလို့သူကပြောပါတယ်ကာကွယ်ဆေးမထိုးသူတွေဘားဆိုင်အတွင်းဝင်ခွင့်မပေးတဲ့ပေါ်မကျေနပ်သူတွေလည်းရှိပါတယ်။ New Jersey ကအလေလာသူ Naughty Bank ဆိုသူက
As far as bars requiring vaccination cards I feel like nah
ကာကွယ်ဆေးထိုးပြီးတော့ထောက်ထားပြရမယ်ဆိုရင်တော့မသွားတော့ပါဘူး။ဒါကတော့လွန်လွန်ပါတယ်။အမေရိကကိုပုံမှန်အတိုင်းပြန်လည်ပတ်နိုင်အောင်လုပ်နေချိန်မှာအရင်တုန်းကမရှိခဲ့တာမျိုးကိုဘာကြောင့်လုပ်ကြတာပါလဲလို့သူကပြောပါတယ်။ကာကွယ်ဆေးထိုးကြဖို့လေအစိုးရကနီလန်းမျိုးစုံနဲ့စူးစမ်းနေတာမှာဆေးထိုးသူတွေကရွေးချယ်ပြီးငွေသားမဲပေါက်ပြီးတဲ့အစီအစဉ်လေးပါဝင်ပါတယ်။တချို့ပြည်နယ်တွေမှာဆိုရင်ဒေါ်လာတန်းနဲ့ချီစုကြည့်ပေးပါတယ်။ Los Angeles မှာ6ရက်အတွင်းကိုဗစ်ကူးစက်မှုပေါင်း1000လောက်ရှိလာပြီး400လောက်ဆေးရုံတက်ကူးသမှုခံယူရတာကြောင့်ဇွန်လလည်းကစပြီးတော့နှာခေါင်းစည်းပြင်တက်ကြဖို့တာဝန်ရှိသူတွေကထုတ်ပြန်ထားပါရခင်ဗျာ။ရာဒီဥရူပြည်ပြင်ချောက်သွေးမှုကြောင့်အထူးသဖြင့်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေမှာဂုလွန်နွေရာသီရောက်တိုင်းတောင်မီးအကြီးကျယ်လောင်ကျွမ်းလေးရှိပါတယ်။ကယ်လီဖိုးနီးယားနောက်မြောက်ဒေသမှာမိုးကြိုးပြရာကနေစတင်လောင်ကျွမ်းတဲ့ထမရက်တောမီယာဆိုရင်လေဇူလိုင်၄ရက်နေ့ကတည်းကပါအခုခါမှာတော့ဒီတောမီကနေထွက်လာတဲ့မိဂိုရီယာမိုင်ပေါင်း2500လောက်ဝေးတဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်စီးတီးထိပါရောက်ရှိလာပါတယ်မြေက4000ကျွဲလောက်မီးလောင်ကျွမ်းနေတာကြောင့်လေမိဂိုရီဒီလောက်များများလွင့်ပြက်နေတာပါလူတွေရဲ့ပေါ်ဆမှုကြောင့်အပြင်ရာသီဥတုပူပြင်းခြောက်သွေးမှုတဘာဝဘေးရန်ရဲ့အဖြစ်နဲ့အခုလိုတောမီတွေလောင်ကျွမ်းတာပါနယူးယောက်မှာအခုလိုမိဂိုမျိုးတွေအုံဆိုင်လာတာကူးမာတာမဟုတ်ပါဘူးနယူးယောက်မှာနေထိုင်သူ Greg Marino က
Well, I was surprised by it last year.
မနေ့တော့ပထမဆုံးအချိန်အနေနဲ့မိဂိုတွေတွေ့ရတော့အားသိမိပါရယ်။အခုလည်းထပ်တွေ့ရတော့ရာသီဥတုတောင်းလင်းမှုနဲ့ပတ်သက်ပြီးတော့နေသားတကြောင်ဖြစ်နေတာကိုသတိထားမိပါရယ်။ရှေ့လျှောက်ပြီးတော့လည်းဘာတွေထပ်ဖြစ်လာမလဲမှန်းလို့ရပါတယ်လို့သူကပြောပါရယ်။ Oregon ပြည်နယ်မှာလောင်ကျွမ်းနေတဲ့ Bootleg Tommy ဆိုရင်လည်း Oregon ပြည်နယ်အတွက်စထုတ်ရမြောက်အကြီးဆုံး Tommy ဖြစ်ပါရယ်။လွန်ခဲ့တဲ့အနှစ်30အတွင်းအနောက်ဘက်ပြည်နယ်တွေမှာပေါ်ပူပြင်းချောက်တွေ့လာတာကြောင့်လဲတောမီကိုမြန်မြန်ဆန်ဆန်နှိမ့်တက်ဖို့အခက်အခဲတွေကြုံနေရတာပါကယ်လီဖိုးနီးယားကနေနယူးယောက်ကိုအလေလာသူဂျင်းနာဝီလျံစ်က
I have noticed the skies here in New York being a little bit
ဒီမှာမိဂိုရီအုံဆိုင်နေတာသတိထားမိပါရယ်မိဂိုရီကကယ်လီဖိုးနီးယားဘက်ကလာတယ်လို့ပြောလို့ရပါတယ်မီးလောင်ပြီဆိုရင်အနီးနားမိုင်400လောက်မှာမိဂိုရီအမြဲအုံဆိုင်နေလေးရှိပေမဲ့ဒီမှာတော့အသက်ရှူရသေးတာကြောင့်တော်သေးတယ်လို့ပြောရပါမယ်လို့သူကဆိုပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ကတောမီယာကူးဆိုရင်နီဗာဒါပြည်နယ်အထိကူးဆက်လာတာကြောင့်တာဝန်ရှိသူတွေကဒေသခံတွေကိုဘေးလွရာရွှေ့ပြောင်းပေးနေပါတယ်။အဲ့ထက်မှာတောမီဒန်ကိုမိဘတွေလက်ထက်ကလေးကကြုံရသူတွေလည်းပါပါတယ်။ Morgan Lafayette က
My parents were part of the Acorn Fire.
ဒီလိုလေတဲ့က Acorn မြေကြောင့်အိမ်ကြီးတွေပတ်သွားပါတယ်။ဒီတစ်ခါထက်ကြုံရပြန်ပြီဆိုတော့အရင်တုန်းကအချိန်တွေကိုပြန်တည်ရရပါတယ်။ဒီအိမ်မှာပဲမွေးဒီအိမ်မှာကြီးပြင်းလာတာဆိုတော့ကိုယ့်ရဲ့အလုံးကြုံဆုံးအိမ်လေးဖြစ်တာကြောင့်ဒီအိမ်ကိုမဆုံးရှုံးကြပါဘူးလို့သူကပြောသွားတာပါ။ဒီတော်မီကိုမိသက်သမား1200ကျော်နဲ့ညှိနှိုင်းတတ်နေပေမဲ့ဘုထီတော့မထင်းချုံနိုင်သေးပါဘူးခင်ဗျာ။
ူရာဆိုလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့တိတ်ပန်တဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်လေလူထဲမှာအောက်ဆီဂျင်က28အများကြီးလောက်ပါဝင်ပါတယ်ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းတုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတဲ့ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါသလဲ။ဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။ဒီ COVID-19 ယောဂအစစ်ဖြစ်ခြင်းယောဂလက္ခဏာညူမိုနီးယားနဲ့နျူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲယောဂဖြစ်တယ်။တနည်းအားဖြင့်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အဆိုရတဲ့ကျွန်တော်တို့သိခဲ့ကြပါတယ်။အဲ့တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုင်ဆိုထုတ်ရတော့နော်။ဒါကြောင့်ဒီကိုဗစ်ယောဂဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုတ်ရဆိုရင်နေအိမ်မှာပဲ isolation လို့ကိုယ်တည်းကြခွင့်နေကြတယ်။ခွင့်နေတဲ့ကာလမှာဒီအောက်ဆီမီတာလို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကရိယာသေးသေးလေးနဲ့အောက်ဆီဂျင်ကိုတိုင်နေကြရပါတယ်။အဲအောက်ဆီဂျင် level ကိုရဲအောက်ဆီဂျင်အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့်အောက်ဆီဂျင်ဟာအရေးကြီးတယ်။အဲ့ဒီအောက်ဆီမီတာလို့ခေါ်တဲ့ကရိယာလေးနဲ့တိုင်တဲ့အခါပုံမှန်အဖြစ်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်အဲ့ဒီအောက်ကြရင်ဆေးုံသွားပါဆိုတဲ့အဲလက်ညွန်ကျွန်တော်တို့ရှိတယ်တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမှာလည်းတချို့ဆေးုံကြီးရှိပါတယ်ဟိုဆေးုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားအဲဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေပမာနိုင်ငံသားကောဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုရင်ဒီစလင်နာပဲသုံးရတယ်။အခုကျွန်တော် Facebook မှာပမာလို့တွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်။သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးဤ၊ကင်တွယ်ဤအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်။စလင်နာမျက်နှာပြင်ပေါ်မှာ virus ပါလားမပါလားဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံး။ဆိုတော့အဲ့ဒါပြီးရင်ခေါင်းပြသလိုပိုက်ကောင်းလို့ခေါ်တော့ဗောပမာလေးလို့ပဲပိုက်ကောင်းကအတိအကျပေါ့နော်ဟိုယိုဖိမှု leakage ဆိုတာမရှိအောင်လည်းကူးဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတဲ့အချက်ပေါ့နော်ပမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးရတယ်ခက်မီလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကုန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစ်စိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်မမရ FDA ကတောင်းမှာဒီဇီရီတီစိတ်ကြီးမတုံးမနဲ့လို့ရေတပ်မှုတားမြစ်ရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျ။အဲလက်ပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စည်ယုံကအောက်ဆီဂျင်စလင်ဒါစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး။ FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူး။ဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတက်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးရပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမဲ့လူယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရဲ့သို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့အဆိုးရတဲ့ပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေဟာစက်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လောင်းအကြံပြုပြရစီခင်ဗျ။ဟု
တ်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လိုရဲဆိုပြီးတော့လူတွေကအသေးစားလိုက်ရှာနေကြပါလေရှင်။ဒီဟာမှန်ကန်ပါရဲ့လားရှင
်။အဲဒီစိတ်တစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပြရစီ။ကိုဗစ်ရောဂါပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရအောင်မှကြံဖန်ပြီးကျွန်တော်တို့လုပ်ရတာဒါအများစုမှမဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာဝေးရေးနဲ့စီကန်းနေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာဝေးရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေဆုံးအပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှာခေါင်းဆီးတော့နံပါတ်3လက်မကြမကြဆေး ละเสียเนี่ยคําว่าเลยยูสับจะอกางซุ้มเนี่ยอี้บอจะมาตะเนี่ยแฮนแฮนซันไดไซเซอร์โหลแฮนเจอร์โหลสว่าต้องหมดเลยนอกตะคําหมายเลขกว่าสิเขาเวเสียก็ว่าตะมาជីเจเลยเมโกนี้ประมาณพี่โตมาบาเพียวไอ้อะลงเต็มเลยโหลจนอยู่ซะบาเลยนอกตะคําหมายยูเนี่ยตะเรียนเจ็ดลิดิหมายยูเนี่ยจําเมเป็นหมู่ฤไม่ไล่เพเนี่ยคนะโควิด 19ကာကွယ်ရေးတင်ပုံကြီးလို့ခေါ်တဲ့1နှစ်3-4ကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လို့အရာနှုတ်နည်းနည်းလေးခုနကတင်းနှစ်3-4ငါလိုက်ဖို့လူကဂျာနုအများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြီးတဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်းမထွက်နဲ့ထွက်ရတဲ့နှာခေါင်းစီးစီးလက်ခဏခဏစီးဖြစ်နိုင်ရင်ကာကွယ်စီးထိုးဆိုတဲ့အချက်၄ချက်ပေါ
oxygen long machine luna tiaoka, the oxygen level tella, mona, oxygen two rema, no shire, no tella, lolo or yaba, then I say.
I may want dama yejide, pomaranga drop to the end, oh? General Soso Srinivellu, the coronavirus, poha virus pit. ไวรัสโยกันลักษณะนี้ခံစားရတဲ့ဖြားတဲ့ဖြားပြီးချမ်းတဲ့ကိုယ်တွေကြိုက်ခဲတဲ့မှာရတာပြတ်တဲ့နှာခေါင်းအနက်မရဘူးနောက်တကတချို့ကရော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင်လေဗယ်ကျတယ်အဲ့ဒီယောဂလက္ခဏာအားလုံးဟာไวรัสကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအားလုံးဟာไวรัสကို လည်းမကကွယ်နိုင်ဘူးအစာတောက်လည်းမကုနိုင်ဘူးနောက်တစ်ခါဗီတမင် A ကနေစစ်ထီပေါ့နော်ဖြစ်စွတ်စာကာရဲနေအထီအဲ့ဒါတွေကြောင့်လည်းမဖြစ်ဘူးအဲ့ဒါနေလည်းမကကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်အဲကြောင့်ခုခံအားကောင်းဖို့အရေးကြီးတယ
်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်တိတ်ပန်နေတဲ့ပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပြရစို့နောက်တစ်ပတ်တော့ကြံသူဆောင်ရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့တိတ်ပန်တဲ့နည်းပညာအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြမှာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရတားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုလက်စားဖြောက်ခရမှုတွေရှိခဲ့ကြောင်းလဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောဆိုလိုက်တာပါ။မြန်မာစစ်အာဏာပိုင်တွေကတော့အများပြည်သူအသက်အိုးအိမ်စီးဆင်းကိုနောက်ရှက်တဲ့အကြမ်းဖက်တောင်းကျမ်းသူတွေအဖြစ်သုံးနှုန်းပြီးတော့နှိမ်နှင်းဖမ်းဆီးနေကြောင်းနဲ့ဥပဒေနဲ့အညီအရေးယူနေကြောင်းလဲတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖက်ကျော်လာတရရနေ့စစ်တပ်ကအာဏာသိမ်းခဲ့တာ6လနီးပါးရှိလာတဲ့အချိန်မှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ပဋိပက္ခတွေလည်းဆက်လက်ပေါ်ပေါက်နေတာပါနိုင်ငံရေးမတည်မြဲအခြေတွေကြားမှာပဲကိုဗစ်ကပ်ရောဂါကူးစက်မှုတွေကလည်းအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်နေကြပါတယ်အာဖဂန်နစ္စတန်နိုင်ငံဟေရတ်မြို့ကကုလသမဂ္ဂအယုံဝင်ထက်ကိုတောက်ကြနေကရော့ကက်တွေတနတ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တို့သိဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအဆောက်အဦအပြစ်ဖြစ်မှတ်သားအထင်ရှားရှိနေတဲ့အဆောက်အဦရဲ့အဝင်ဝကိုအစိုးရစန့်ကျင်သူတွေကပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်ရဲတပ်ဖွဲ့ဝင်တို့သိဆုံးပြီးတော့အခြားလူတွေလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဟေရတ်မြို့ကအထူးကအယုံဝင်ကိုတိုက်ခတ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကအပြင်းထန်ဆုံးပစ်တင်ရှုံချလိုက်ပါတယ်လို့တွဲဖက်ပြောခွင့်ရသူအဲရီကနီကိုကတောက်ကြနဲ့နယူးယောက်ရုံချုံမှာပြောဆိုသွားပါတယ
်သတင်းလေးကိုပြောပြပေးသွားတဲ့အတွက်ကျေးဇူးပါလောင်ရေဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့စီနာအဗ်ဒဲရာမန်တို့ဖြစ်ကြပါတယ်VOA ရဲ့မနက်ခင်းအစီအစဉ်လေးကိုလိုင်းလိုမီတာ25 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာက YouTube စာမျက်နှာတို့ကပါကျွန်တော်ထုတ်လွှင့်နေတာဖြစ်ပါတယ်။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကာယောဂါကင်းဝေးကြပါစေ။အခြားသောဘေးအန္တရာယ်တွေတွေလည်းကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ PUE အစီအစဉ်တွေကိုဒီမနေ့ဒီကနေ့ညမှာလဲည9:00နေ10:00အထိကျွန်တော်ထုတ်လွှင့်သွားမှာဖြစ်ပါတယ်။